ဒီထိုင်းနိုင်ငံမှာရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေအပြိုင်ဆိုင်မဲဆွဲစည်းရုံးမှုလှုပ်ဆောင်နေကြပေမဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ထဲသွင်းပြောဆိုတာမျိုးမရှိကြတာတွေ့ရပါတယ်။ဒါပေမဲ့လည်းအစိုးရအသစ်တည်းရဖြစ်လာတဲ့အခါမှာတော့အရေးပါတဲ့အင်ဒီဂျင်းနိုင်ငံတစ်ခုအနေနဲ့မြန်မာအရေးကိုလစ်လျူမရှုထားဘဲနဲ့အကောင်းဆုံးလှုပ်ဆောင်ပေးကြလိမ့်မယ်လို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြတာပါ။ဒီအကြောင်းမညညိုလွင်ကနေဘန်ကောက်မြို့ကသတင်းပေးပို့လာပါတယ်။
မေလာရဲမှာကျင်းပမဲ့ထိုင်းနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအရှိန်မြင့်လှုပ်ဆောင်လာချိန်မှာအိန္ဒိချင်းမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးထဲ့သွင်းပြောဆိုတာမျိုးတွေအခုထိမရှိသေးတဲ့အကြောင်းမြန်မာအရေးလှုပ်ရှားသူတွေကဆိုပါတယ်မြန်မာဒီမိုကရေစီရေးတန်းနေချီရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအရေးထိုင်းမြန်မာနယ်စပ်မှာရှိနေတဲ့စစ်ပြေးဒုက္ခသည်တွေအရေးစတဲ့အကြောင်းအရာတွေကိုအခုချိန်ထိမဲဆွယ်သူတွေကထဲ့သွင်းပြောဆိုတာတွေမရှိသေးတာပါ
အဲ့တော့အခုဆိုရင်တရှိဝင်းကျုပ်ကနိုင်ငံရေးပါတီပြောင်းသွားပြီပါတီပြောင်းသွားပြီဆိုတော့တကယ်လို့ဖတ်ဖွဲ့တိုင်းပါတီနိုင်ငံမယ်သို့မဟုတ်ရင်ဝင်းကျုပ်အခုလက်ရှိဝင်းကျုပ်နဲ့တခြားပါတီတွေကနိုင်ငံပြီးတော့သို့မဟုတ်ရင်ညွန်ပေါင်းဆိုရဖြစ်ခဲ့ရင်ပေါ့နော်သူတို့ပါတီတွေရဲ့အဆိုပြုတဲ့မူဝါဒတွေမှာသူတို့ထိုင်းပြည်သူတွေအတွက်တော့အကောင်းဆုံးနည်းလမ်းတွေရွေးချယ်ထားတယ်ဘယ်လောက်ဒီကမန်းကြီးရဆိုရင်2ဘီလီယံလောက်တောင်မှသူတို့ထိုင်းပြည်သူတွေအတွက်လောဟငါတို့တက်ကြီးအာမခံကြီးတို့ဒါမျိုးပံ့ပိုးမှုတွေကတော်တော်များမြင့်တယ်အဲ့တော့ဒါမဲ့ကျွန်တော်တို့သူတို့ပါတီတွေမှာကျွန်တော်တို့တိုင်းပြည်ရဲ့အရေးကိုကိုကြီးဖြည့်ဆင်းပေးမယ်ဥပမာမလေးရှားဝန်ကြီးချုပ်တို့မလေးရှားနိုင်ငံအကြီးဝန်ကြီးတို့တောင်းအင်ဒိုနီးရှားတို့ကလူမျိုးဟိုဒါ strong ဖြစ်တဲ့နိုင်ငံရေး policy နဲ့ policy ချပြီးရောရဲ့နောက်နိုင်ငံရေးဝန်ကြီးနိုင်ငံရေးဝန်ကြီးလူမျိုးတော်ယူမဲ့လူကျွန်တော်တို့မတွေ့ရသေးဘူးဒါမဲ့အဲ့လိုခုနသူတို့ထည့်ပြီးမပြောကြတာပေါ့မြန်မာပြည်အတွက်ဘာလုပ်ပေးမလဲမြန်မာလုံသွားတဲ့ဘဝအထိဘလို့လုပ်ပေးမလဲအဲ့ဒါကိုသူကဒုတိယလိုင်းကြောင်းမှာတော့ထုတ်မပြောတာတော့ကျွန်တော်တို့အတွက်စိုးရိမ်စရာကောင်းတယ်ပေါ့နော်အဲ့ဒါတော့ခံစားရပါတယ
်ဒီလိုပြောဆိုမှုတွေမရှိသေးပေမဲ့အနိုင်ရလာတဲ့ပါတီတရပဲဖြစ်ဖြစ်ညွတ်မောင်းပဲဖြစ်ဖြစ်သူတို့အစိုးရဖြစ်လာချိန်မှာတော့အရင်အစဉ်လာတွေရှိခဲ့တယ်လို့မြမအရေးကိုတော့အလေးပေးဆောင်ရွက်ကြမယ်လို့တော့ယူဆကြပါတယ
်အခုကခံမှန်းရတာလေတိတ်ခက်နေတယ်ပါတီတွေကဘယ်ပါတီတခုပဲရနေပြီးတော့တနိုင်ငံလုံးမဲဆန္ဒတွေယူလို့ရမှာလားတော့မဟုတ်ရင်ပါတီတွေအများကြီးဖြစ်ပြီးတော့ပါတီတိုင်းမှာလည်းအချိန်ဝါနဲ့လုပ်ငန်းစွမ်းရှိရဲ့အမှန်ပြေအများကြီးဆိုတော့အဲ့ဒီမှာလည်းကျွန်တော်တို့သူတို့ညွန်ပေါင်းပွဲဖြစ်လာရင်ရောကျွန်တော်တို့ဘလို့ဖြစ်နိုင်လဲအဲ့လိုဖြစ်နေကျွန်တော်တို့ဘက်ကတော့အပွင့်မင်းလို့ပြောရရင်ဘယ်ပါတီပဲနိုင်နိုင်ပေါ့အဲ့ဒီပိုင်းတဲ့ပါတီဟာထိုင်းရဲ့အိန္ဒိယချင်းနိုင်ငံဖြစ်တဲ့မြန်မာပြည်ကပြဿနာတော့သူတို့ဖြည့်ဆင်းပေးနိုင်ပို့ပြီးတော့အထောက်အဆုံဖြစ်မယ်ဆိုတော့ကျွန်တော်မျှော်လင့်တာ
လက်ရှိအနေထားရတော့ဝင်းကြီးချုပ်ပရာယုတ်ချန်အိုချာဦးဆောင်တဲ့ United Thai Nation Party နဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်ရဲ့သမီးပေတောင်တန်ဦးဆောင်တဲ့ဖွေတိုင်းပါတီကြီးနှစ်ခုအကျိတ်အနယ်ရှင်ပြိုင်ကြရမှာပါ
။ခိုင်းကြီးကလည်းတကယ်တော့စစ်တပ်ကိုချစ်တယ်။သူတို့စစ်တပ်ကိုမချစ်တာမဟုတ်သူစစ်တပ်ကိုချစ်တယ်။ဒါပေမဲ့သူတို့နိုင်ငံရေးနေရာကိုမှစစ်တပ်ကတာဝန်ယူတဲ့လူကြောင့်သူတို့နေနေသိမ့်မချိုက်ဘူး။ဒါကြောင့်မလို့သူတို့တိုင်းနိုင်ငံကဒီမိုကရေစီကိုမျက်မနှူတဲ့လူတွေကလည်းသူတို့များများဒီဝင်းကျုပ်လက်ရှိဝင်းကျုပ်ကိုသူတို့ဖယ်ရှားခြင်းနဲ့ဆန္ဒရရှိဒါမဲ့ကျွန်တော်တို့မသိနိုင်တာနောက်ွယ်မှာကမသိနိုင်တာဆိုတော့တချို့သောလူရင်းအစုကဒီဝင်းကျုပ်ကိုခြိုက်နေတာရှိတယ်။သူ့ရဲ့ဟိုလုပ်ငန်းအောင်မြင်မှုတွေလည်းအများကြီးရှိခဲ့တယ်လေ။ဒီတက်တန်းလေးနှစ်၈နှစ်တွင်းမှာပေါ့။အဲဒါကကျတော့ကျွန်တော်တို့ခံမှန်းတာခဲ့တယ်။နောက်တစ်ချက်ကထိုင်းနေရာမြို့ပေါ်ကနေဟိုးဒီဟိုတော့ဟိုရွာစုံရွာပြားအထိပေါ့နော်။သူတို့ရဲ့တည်င်းချက်လက်ရရှိမှုနိုင်ငံရေးသုံးသပ်နိုင်မှုအကုန်လုံးကသူတို့တော်တော်လေးတည်ရောက်တယ်အဲ့တော့ထိုင်းဘက်ကဒီဝင်းကျုပ်ကိုဆက်ပြီးတော့တီရှိအောင်လှုပ်သွားနိုင်လို့ရှိရင်လေကျွန်တော်တို့ကတော့ဘယ်လိုမှရှောင်လို့မရဘူးလက်ခံမှာသူ့ပြည်သူရဲ့ဒီမိုကရေစီဆုံးဖြတ်ချက်ကိုကျွန်တော်တို့လေးစားရမှာเนาะ
မြမအရေးလှုပ်ရှားသူတွေကတော့ထိုင်းအစိုးရတည်တရဖြစ်လာတဲ့အခါအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကျိုးသက်ရောက်မှုတွေရှိနေတဲ့မြန်မာနိုင်ငံရဲ့အရေးအတွေ့အင်းဒီချင်းကောင်းနိုင်ငံတစ်ခုအနေနဲ့လက်လျူရှုထားကြမှာမဟုတ်ဘူးလို့ညွှန်လင့်ထားကြပါတယ်ရှင်ကျွန်မညီမလေးမှာ